ပါပါရေလွတ်လာမှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ12နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရဲမှထည့်သွင်းကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ၄ရက်နေ့ကထုတ်ပြန်ကြေညာပါရ ဘာသာရေးလွတ်လာခွင့်အထူးစိုးရိမ်ရတဲ့12နိုင်ငံထဲမှာမြန်မာအပြင်အာရှကတရုတ်၊မြောက်ကိုရီးယား၊ပါကစ္စတန်နိုင်ငံတွေလည်းပါဝင်ပါတယ်။ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာ၊နှိပ်စီထောင်ချတာ၊လူကုန်တိုက်ခါမဲအောင်လုပ်တာစတဲ့လုပ်ရပ်တွေကိုဘာသာရေးလွတ်လာခွင့်ပြင်းပြင်းထန်ထန်ချိုးပေါက်တဲ့လုပ်ရပ်တွေလို့သတ်မှတ်ထားတာဖြစ်ပါတယ်။ အယ်ရှာဘတ်ဘိုဂိုဟာရမ်ဟူသီအိုက်စစ်စတဲ့အဖွဲ့တွေကိုလည်းဘာသာရေးချိုးဖောက်နေတဲ့အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကသတ်မှတ်ပါတယ်။အခုလိုမျိုးစည်ရင်းနေမှာတဲ့နိုင်ငံတွေမှာလည်းဘာသာရေးလွတ်လပ်မှုကိုတိတိကျကျချိုးဖောက်မှုတွေရှိနေတယ်လို့သူကထောက်ပြထားပါတယ်။ဘာသာရေးရလူနည်းစုအတိုင်းအဝိုင်းတွေသူတို့ဝတ်ပြုတဲ့နေရာတွေအ Murigul, Jaya Melo, Janawarila, Liega, American Nangajai, which is Topian Jama, Pioja Tavare. American Piran Zuma, Tanguya, Gosa Shikuni Tega, Jatantare, Nanganaga Badailula Queen, Eubri, Ya, Badailula Queen, Obimian Tantan, Topau de Nanganigo, Soya and Nanganwe, Tamabiro, Santi, a year you Dankamuri, Lonely Rapsa Biosin.